ရခိုင်ပြည်နယ်မောင်နှုံမြို့နယ်မြောက်ပိုင်းအထက်ပြူးမချောင်းထဲမှာငါးရှာနေတဲ့ကျိန်ချောင်းကျေးရွာကမရမကြီးနှစ်ဦးဒီဇင်ဘာ18ရက်နေ့ညကတိုက်ခိုက်ခံရလို့ဒဏ်ရာပြင်းစွာရပြီးတော့မောင်တော်စေယုံမှာတင်ထားရပါတယ်။ပြီးခဲ့တဲ့သတင်းဘက်ကလည်းမောင်နှုံမြို့နယ်မြောက်ပိုင်းလောင်းတုံကျေးရွာကမြို့တိုင်းရင်းသားနှစ်ဦးငါးရှာဖို့အသွားမှာလက်လုံမိုင်းပတ်ကွဲတာကြောင့်ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ဒါ့အပြင်ဒီရက်ပိုင်းတွင်းမှာပဲမောင်နှုံမြို့နယ်နေဆက်ချန်စီယိုမှတ်တိုင်41နဲ့42ကြားမှာကင်းလှည့်နေတဲ့မြန်မာနေသားဆောင်တပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကခြောက်မြောင်းပစ်ခတ်ခဲ့တဲ့အတွက်ရဲတပ်သားတအူးဒဏ်ရာရသွားတယ်လို့အစိုးရကလည်းသတင်းထုတ်ပြန်ထားပါတယ်။မောင်နှုံမှာအခုလိုအခြေအနေတွေဖြစ်နေတာကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးစိုးရိမ်နေကြတယ်လို့မောင်နှုံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ်
။မောင်နှုံကစစ်ဆန်နေတာကလည်းနော့ပြောင်းလို့ရကျွေးပြောင်းလို့ရအခုတလို့လေတနေ့ရလေဒီမောင်တော်လေးမစစ်တော်ဘက်မှာကလီမန်စီယောက်ကိုအဲငါးတန်းကြောင့်သူကလီမန်ကြောင့်မလေးကျပြီးစစ်တော်တွေ့ရဲ့အဲဒါတရားခဏရှာမတွေ့ဘူးပြီးတော့ဒီမောင်တော်မြတ်ဖက်ဘောတော့စာရင်သားတွေနေရာတော့ကြောက်နေတယ်အဲဒီမန်မာကြီးတွေတက်ခံရတယ်မောင်တော်တွေသာတဲ့စိုးရိမ်ရရှိပါတယ်ဘာလဲဆိုတော့ကျွန်တော်ဒီတော့လုံခြုံရေးတင်းတင်းကြပ်ကြပ်ခြားတော့တာပေါ့နော်အဲလိုပုံစံမျိုးလုပ်တယ်ဆိုတော့ကျွန်တော်လုံခြုံရေးကိုဘလို့ပြောရမလဲဘလို့သတ်မှတ်ရမလဲနော်ကျွန်တော်ပြည်သူတွေတဲကဘလို့အားကိုးရမလဲတော့နော်ကျွန်တော်ကအဲ့လိုပဲထင်နေတယ
်မောင်နှောမြောက်ပိုင်းဒေသမှာပြီးခဲ့တဲ့နှစ်ကကြက်ဖက်တိုက်ခိုက်ခံရမှုတွေနောက်ပိုင်းဒေသခံတိုင်းရင်းသားတွေဟာတောတောင်ချောင်းချောင်းတွေမှာမကြခဏဆိုသလိုပဲတိုက်ခိုက်ခံရမှုတွေရှိခဲ့ပါတယ်မျိုးတိုင်းရင်သားတူဖြစ်တဲ့ဥမောင်တန်းချိုကမောင်နှောမှာခုတလောဒီလိုတိုက်ခိုက်မှုတွေမကြခဏဖြစ်ပွားနေတာတွေအကြောင်းရခိုင်ပြည်ရဲ့အခြေအနေဟာစိုးရိမ်စရာဖြစ်နေတယ်လို့ပြောပါတယ်
မြောက်ပိုင်းမှာတော့အဲ့ဒါတော့အမြဲတမ်းပဲအဆူရင်ကြီးကမြောက်ပိုင်းမှာရှိတယ်ဒီမြောက်ပိုင်းမှာကအဲ့လိုခဏခဏအဲ့လိုပဲလာခြင်းလာတိုင်းဆိုသလိုအဲ့ဒါဆူရင်ရတဲ့မြောက်ပိုင်းကတော့လူကြီးတွေကအဲ့လိုရှားတယ်ရှားတယ်ပဲမဲ့ဒီအဲ့ဖြစ်တဲ့ဆိုတာကလည်းဒေသခံတွေလည်းဘင်္ဂလီတွေရှိတယ်ဆိုတော့နေ့နေ့ကျွန်တော်တို့အတွက်ဟိုအန်ဒီများတာပေါ့ရှိတဲ့ဘင်္ဂလီကလူစိုးလားလူကောင်းလားအဲ့ဒါခွေးချလို့မသိဘူးလေတော်ရင်တိုင်နဲ့
ရခိုင်ပြည်နယ်မောင်နှောဒေသမှာပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာ9ရက်နေ့ကလက်ချားဆောင်ရဲစခန်း3ခုကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်တာခံခဲ့ရတယ်လို့2019ခုနှစ်ဩဂုတ်လတုန်းကလည်းမောင်နှောကရဲစခန်း30ကျော်အကြမ်းဖက်တိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းဒေသခံတွေဟာရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေထပ်ပြီးဖြစ်လာမလားဆိုတာကိုစိုးရိမ်နေခဲ့ကြပါတယ်။ပြီးခဲ့တဲ့လတွေတွင်ကလည်းရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတဦးကတော့ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေထပ်မံဖြစ်ပေါ်မှာကိုစိုးရိမ်မှုတွေရှိပေမဲ့ခိုင်လုံတဲ့အထောက်အထားနဲ့အတည်ပြုနိုင်ချက်တွေတော့မတွေ့ရသေးဘူးလို့ပြောဆိုထားပါတယ်ရှင်။